ရခိုင်ပြည်နယ်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုအကြမ်းဖက်နေနေတယ်ဆိုတဲ့အစီရင်ခံစာတွေနဲ့ပတ်သက်ပြီးအလွန်စိုးရိမ်စိတ်ပူကြောင်းမနေ့ကြာတာပြည်နယ်ကထုတ်ပြန်ပြုလုပ်တဲ့ဥရောပပါလီမန်ရဲ့အစည်းအဝေးကနေဆုံးဖြတ်ခဲ့ပါတယ်ဒီအတော်အတွင်းမှာပဲနိုင်ငံတကာကဆွဆွဲထားသလိုရခိုင်ပြည်နယ်မောင်တော်ဒေသပြည်ပခန့်မှာမြန်မာလုံခြုံရေးတပ်တွေဘက်ကလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့အချက်လက်တချို့ဟာမှန်ကန်မှုမရှိဘူးလို့မြန်မာအစိုးရဘက်ကတုံ့ပြန်ခြေပတ်ထားပါတယ်မိုင်းချင်းနိုင်ကအပြည့်စုံကိုဆက်လက်တင်ပြမှာပါရှင်
မနေ့ကပြုလုပ်တဲ့ဥရောပပါလီမန်အစည်းအဝေးမှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုနှင်းပန်းနှိပ်စက်မှုတွေအဆုံးသတ်ဖို့မြန်မာအစိုးရကိုဥရောပပါလီမန်အမတ်တွေကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်မှုပြဿနာကိုဖြေရှင်းရမှာဒေသခံပြည်သူတွေရဲ့လုံခြုံရေးနဲ့လူအခွင့်အရေးကိုမြန်မာအာဏာပိုင်တွေဘက်ကလေးစားလိုက်နာဖို့ဥရောပပါလီမန်ရဲ့ကျန်းမာရေးနဲ့စားနပ်ရိက္ခာဆိုင်ရာကော်မရှင်နာမင်းကြီး Fitness Andrea Curtis ကအခုလိုပြောသွားပါတယ်။
The current upsurge of the violence in northern Rakhine State resulting in
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကနေလူပေါင်းများစွာတည်ကြည်ခဲ့ရတာတွေအဲ့ဒီဒေသခံလူစုအတွက်လူသားချင်းစာနာမှုအကူအညီပေးနေတာတွေရပ်ဆိုင်းသွားတာတွေအပြင်ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်မိပါတယ်ဥရောပသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေရဲ့အခြေအနေတွေအပါအဝင်လူခွင့်အခြေအနေတွေတိုးတက်ကောင်းမွန်အောင်လုပ်ဖို့မြန်မာအစိုးရကိုဆက်လက်တိုက်တွန်းပါတယ်
မောင်တော်ဒေတာမှာအောက်တိုဘာလနဲ့နိုဝင်ဘာလကအကြမ်းဖက်မှုတွေနောက်ပိုင်းနိုဝင်ဘာလ20ရက်နေ့ကနေ24ရက်နေ့တွေအတွင်းအဲ့ဒီဒေတာကိုပထမဆုံးတွားရောက်ခဲ့တဲ့တန်တမန်တွေထဲမှာ EU တန်အမတ်ကြီးလည်းပါဝင်ခဲ့ကြောင်းနဲ့ဒေါက်ဆန်းစုတီနဲ့ရောမြန်မာစစ်တပ်အကြီးအကဲနဲ့ပါတွေ့ဆုံခဲ့တယ်လို့ကော်မရှင်နာမင်းကြီးကဆိုပါတယ်ဒါအပြင်ရခိုင်မြောက်ပိုင်းဒေသမှာလူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့နဲ့အောက်တိုဘာလ9ရက်နေ့အကြမ်းဖက်တိုက်ခိုက်ခံရမှုအတွက်တိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့အပါအဝင်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ပြောဆိုမှုတွေအတွက်လည်းပွင့်လင်းမြင်သာတဲ့စုံစမ်းမှုတွေလုပ်ပေးဖို့တောင်းဆိုခဲ့ကြောင်းကော်မရှင်နာမင်းကြီးကအစည်းအဝေးမှာပြောသွားပါတယ်ဒါအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ပြီးတနင်္လာနေ့ဒီဇင်ဘာလ19ရက်နေ့မှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုလည်းကြိုဆိုကြောင်းသူကပြောသွားပါတယ်။အလားတူရခိုင်နဲ့ကချင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုမြန်မာအာဏာပိုင်တွေဘက်ကကန့်သက်တားဆီးတာတွေအဆုံးသတ်ဖို့ဒီတိန်ကဝိုင်းရင်ပါလီမန်အမတ်တွေအပါအဝင်လူပေါင်း 9,000 ပါဝင်လက်မှတ်ရေးထိုးတောင်းဆိုထားတဲ့အိတ်ဖွင့်ပေးစာကိုဒီတိန်အခြေစိုက် CSW အဖွဲ့ကြီးကဦးဆောင်ပြီးလန်ဒန်မြို့မှာရှိတဲ့မြန်မာတန်ယုံကိုမနေ့ကပေးပို့ခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းနှန်းကိုယ်စားလှယ်ယုံကိုလည်းအလားတူအိတ်ဖွင့်ပေးစာကိုပေးပို့စီစဉ်နေတယ်လို့ CSW ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပဋိပက္ခဖြစ်နေတဲ့ဒေသတွေမှာမြန်မာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေရဆိုတော့ပြင်းထန်တဲ့ဆွဆွဲချက်တွေနဲ့လူသားချင်းစာနာမှုအကူအညီတွေပယ်ချခံရတယ်ဆိုတဲ့သတင်းတွေနိုင်ငံတကာမှာပြန့်နှံ့နေကြောင်း CSW အဖွဲ့ကြီးရဲ့အရှိအာရှရေးရာတာဝန်ခံ Benedict Rogers က VOA ကိုပြောပါတယ
် And our argument is if the government of Burma has nothing to hide and if the military has nothing to hide then they should open up
the areas ရရောစစ်တပ်ဘက်ကပါဘာမှဖုံးကွယ်ထားစရာအကြောင်းမရှိဘူးဆိုရင်လူသားချင်းစာနာမှုအကူအညီတွေရောလူခွင့်ရေးစောင့်ကြည့်မဲ့လွတ်လပ်ပြီးကျွမ်းကျင်တဲ့အဖွဲ့အစည်းတွေကိုပါတွားရောက်ခွင့်ပြုတင်ကြောင်းပြောသွားတာပါအဲ့ဒီအခါကြလို့ရှိရင်ဒီဆွဆွဲချက်တွေမှန်မှန်ရှင်းရှင်းလင်းလင်းအတည်ပြုနိုင်မှာဖြစ်တယ်လို့ Benedict Rogers ကဆိုပါတယ်ဒါပေမဲ့လည်းမြန်မာအစိုးရကဒီဆွဆဲချက်တွေမှန်ကန်မှုမရှိဘူးလို့ပဲပြောနေပြီးသတင်းမီဒီယာတွေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေကိုတွားရောက်ခွင့်အခုချိန်ထိခွင့်မပြုသေးဘူးလို့လည်းသူက VOA ကိုပြောသွားပါတယ်ရှင်